ရုရှားနဲ့တရုတ်စစ်သည်မိုးတွေဟာပစိဖိတ်သည်မိုးတွေအနောက်ဘက်ခြမ်းရေးပြင်မှာပထမဆုံးအကြိမ်ဖြစ်အော်တိုဘာလ18ရက်နေ့ကနေ23ရက်နေ့အထိပူးတွဲကင်းလှည့်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ရုရှားနဲ့တရုတ်တို့ဟာအော်တိုဘာလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ပြင်မှာရေတပ်ပူးပေါင်းဆောင်ရွက်ရေးပူးတွဲစီရေးလေ့ကျင့်ခဲ့ပါသေးတယ်။သူတို့နိုင်ငံစလုံးနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးသိပ်မကောင်းလာတဲ့အချိန်နိုင်ငံအကြားမကြသေးခင်နှစ်တွေအတွင်းမှာပဲစစ်ရေးနဲ့တန်တမန်ရေးပိုင်းပို့ပြီးတော့အနီးကပ်ဆက်ဆံလာနေကြတာပါအခုလိုရေတပ်ပိုင်းလှုပ်ရှားမှုတွေကိုဂျပန်နိုင်ငံကအနီးကပ်စောင့်ကြည့်နေပါတယ်တရုတ်နဲ့ရုရှားစစ်သင်္ဘောစစ်စည်းဟာဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးနဲ့မြောက်ပိုင်းကဟော့ကိုင်ဒိုကျွန်းကိုပိုင်းခြားထားတဲ့ဆူဂရုရေလက်ကြားကနေဖြတ်မောင်းသွားတယ်လို့ဒီသတင်းမှတ်အစောပိုင်းမှာဂျပန်နိုင်ငံကပြောခဲ့ပါတယ်ဒီမောအုပ်စုဟာကင်းလန့်လေ့ကျင့်ခန်းတစ်စီတစ်ပိုင်းအဖြစ်စုကရုရေလက်ကြားကနေပြန်မောင်းခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အဲ့ဒီရေလက်ကြားကိုနိုင်ငံတကာရေပြင်ဖြစ်သတ်မှတ်ထားကြပါတယ်။